ကုလသမဂ္ဂအတွင်းရေးမှူးချုပ်မစ္စတာဘန်ကီမွန်ဟာ2015ခုနှစ်အတွက်သတင်းစာရှင်းလင်းပွဲကိုမနေ့ကပြုလုပ်ခဲ့ပါတယ်။အဲ့ဒီမှာနိုင်ငံတကာရေးရာနဲ့ပတ်သက်လို့အကဲဆက်မှုတွေ၊စိုးရိမ်မှုတွေ၊အောင်မြင်မှုတွေကိုမီးမောင်းထိုးပြခဲ့ရမှာမြန်မာနိုင်ငံမှာအစိုးရစစ်တပ်နဲ့နိုဝင်ဘာလရွေးကောက်ပွဲမှာအပြည့်အသက်အနိုင်ရခဲ့တဲ့ NLD ကောင်းဆောင်ဒေါက်ဆန်းစုကြည်တို့ကြားတည်ငြိမ်တဲ့အာဏာလွှဲပြောင်းရေးအတွက်ဆွေးနွေးမှုကိုစတင်နေတဲ့အကြောင်းအပြင်ခွဲခြားဆက်ဆံခံနေရတဲ့လူနည်းစုတွေအရေးဆောင်ရွက်ပေးဖို့တိုက်တွန်းပြောကြားသွားပါတယ်။ဒီအကြောင်းအသေးစိတ်ကိုတော့ဒေါ်လတ်လတန်းကပြောပြမှာပါရှင
်။2009ခုကစလို့ကုလသမဂ္ဂတွင်းမှုချုပ်ရာထူးကိုစတင်ထမ်းဆောင်ခဲ့တဲ့မစ္စတာဘန်ကီမွန်းကကုလသမဂ္ဂရဲ့290ပြည့်အထိပ်မှတ်ကိုဆင်နွှဲခဲ့တဲ့2015နှစ်ချုပ်အဖြစ်ဗုဒ္ဓနေ့ကကျင်းပခဲ့တဲ့သတင်းစာရှင်းလင်းပွဲမှာဒီနှစ်အတွင်းကုလသမဂ္ဂအနေနဲ့အောင်မြင်မှုတွေနဲ့အကဲဆတ်မှုတွေကိုရင်ဆိုင်ခဲ့ရတယ်လို့အခုလူပြောခဲ့ပါတယ
် The year 2015 has brought both breakthrough and horror. The United Nations continues to strengthen
2015ခုနှစ်ကအောင်မြင်မှုတွေရှိခဲ့သလိုထိတ်လန့်တုန်လှုပ်စရာတွေနဲ့လည်းရင်ဆိုင်ခဲ့ရတဲ့နှစ်ဖြစ်ပါတယ်ကုလသမဂ္ဂအနေနဲ့ငြိမ်းချမ်းရေးဖော်ဆောင်မဲ့ကျယ်ပြန့်တဲ့လေလာဆန်းစစ်မှုတွေငြိမ်းချမ်းရေးထိန်းသိမ်းလုပ်ငန်းစဉ်တွေနဲ့အနာဂတ်မှာပါဝင်မဲ့အခန့်ကဏ္ဍတွေအပါအဝင်အဖွဲ့အစည်းကြီးကိုအားဖြည့်ဖို့ဆက်လက်ဆောင်ရွက်နေပါတယ်
။နိုင်ငံတကာမှာအောင်မြင်မှုတွေကိုမီးမောင်းထုတ်ပြခဲ့ရမှာတော့တိုးတက်မှုရရှိခဲ့တဲ့မြန်မာနိုင်ငံအခြေအနေကိုအတွင်းရေးမှူးချုပ်ကထောက်ပြခဲ့ပါတယ်
။ In Myanmar, the government and army are cooperating with the Tho Aung San Suu Kyi.For a stable transition.
မနက်ကမှညဉ့်ညံ့စွာအနာရွေးပြောင်းနိုင်ရေးအတွက်အစိုးရနဲ့စစ်တပ်တို့ဟာဒေါအောင်ဆန်းစုကြည်နဲ့ပူးပေါင်းဆောင်ရွက်နေပါတယ်။တချိန်တည်းမှာပဲခွဲခြားဆက်ဆံခံနေရတဲ့တိုင်းရင်းသားအုပ်စုတွေကိုအခုလိုအစဉ်ကူးပြောင်းရေးပေါ်ဆောင်မှုမှာပါဝင်လာစေဖို့နဲ့အုပ်စုအလုံးပါဝင်တဲ့အခြေအနေဆွေးနွေးမှုစတင်နိုင်ဖို့ဆက်လက်ကြိုးပမ်းတော်ဖို့လိုအပ်ပါတယ်။ဒီပေါ်ဆောင်မှုကိုကုလသမဂ္ဂအပြင်ကျွန်တော်ကိုယ်တိုင်ကလည်းနှစ်ပေါင်းများစွာပဲထောက်ခံအားပေးလာခဲ့တာဖြစ်ပါတယ်။ကျွန်တော်တို့ဆက်လက်ပြီးတော့လည်းအကူအညီတွေပံ့ပိုးသွားမှာဖြစ်ပါတယ်။
မစ္စတာဘန်ကီမွန်နဲ့သူ့ရဲ့တွင်းမှုချုပ်တက်တန်းတွင်မြန်မာနိုင်ငံကိုနာကစ်တိုက်ခတ်စဉ်2008ခုနှစ်ကတခါသွားရောက်ခဲ့ပြီး2012ခုနှစ်မှာတခါသွားရောက်ခဲ့တာလည်းဖြစ်ပါလေ။ဒါအပြင်မြန်မာနိုင်ငံအရေးနဲ့ပတ်သက်လို့ကူညီဆောင်ရွက်ဖို့အထူးကြံပေးပုဂ္ဂိုလ်မစ္စတာဗီဂျေနမ်ပြားကို2010ခုကခန့်အပ်ခဲ့ပြီးမြန်မာနိုင်ငံအပြစ်ခရက်စရေးနဲ့ပတ်သက်လို့ဆွေးနွေးပွဲတွေကိုလေ့လာသူအဖြစ်တက်ရောက်ရှိခဲ့တယ်လို့ကြခိုင်ပြည်နယ်ရှိရိုဟင်ဂျာတွေအရေးနဲ့ကချင်ပြည်နယ်ဒုက္ခသည်အရေးစသည်တို့မှလည်းပါဝင်ဆောင်ရွက်ခဲ့ဖို့မြန်မာနိုင်ငံကိုမကြာခဏဆီလွတ်ခဲ့တာလည်းဖြစ်ပါလေ။အချိန်နဲ့မှာပဲကုလသမဂ္ဂဒီနဲ့မြန်မာနိုင်ငံဆိုင်ရာလူ့အခွင့်အရေးခြေအနေနဲ့ပတ်သက်လို့ရရှိထွေထွေညီလာခံကြီးရဲ့တတိယကော်မတီကကန့်ကွက်မဲမရှိဘဲနိုဝင်ဘာလ18ရက်နေ့ကအဆိုပြုချက်မူကြမ်းကိုအတည်ပြုပေးခဲ့တာလည်းဖြစ်ပါလေ။အဲ့ဒီအတည်ပြုခဲ့တဲ့မူကြမ်းမှာပြီးခဲ့တဲ့ရွေးကောက်ပွဲမှာအပြတ်သတ်နိုင်ရရှိလိုက်တဲ့ဒေါက်တာဆန်းစုကြည်ဦးဆောင်တဲ့မြန်မာဒီမိုကရေစီအဖွဲ့ချုပ်က2016မှာအစိုးရတစ်ဖြစ်တက်လာရေးအတွက်လက်ရှိသမ္မတဦးသိန်းစိန်အစိုးရအနေနဲ့ချောမွေ့စွာအာဏာလွှဲပြောင်းပေးဖို့ပြင်လူအခွင့်အရေးနဲ့အခြေခံလွတ်လပ်ခွင့်တွေအပြင်တရားဥပဒေစိုးမိုးရေးကိုလည်းလေးစားလိုက်နာဖို့တိုက်တွန်းထားတာတွေ့ရပါတယ်။ဒါအပြင်ရခိုင်ပြည်နယ်ရှိရိုဟင်ဂျာတွေအရေးနဲ့တခြားကိုယ်ွယ်တဲ့ဘာသာဝင်တွေအပြင်တိုင်းရင်းသားလူနည်းစုတွေခွဲခြားဆက်ဆံခံရမှုအပေါ်မှာလည်းအလွန်ဆိုးရင်မကင်းဖြစ်တဲ့အကြောင်းအဆိုပြုချက်မူကြမှာဖော်ပြထားတာတွေ့ရပါတယ်။ဒီနေ့မှာပဲတိုင်းရင်သားလက်နက်ကိုင်းရှစ်ဖွဲ့နဲ့မြန်မာအစိုးရကြားအပြစ်ရသဘောတူညီမှုချုပ်ဆိုနိုင်ခဲ့တာကိုကြိုဆိုလိုက်ပေမဲ့အဲ့ဒီကတည်းကတခြားလက်မှတ်ရေးထိုးထားခြင်းမရှိတဲ့အဖွဲ့တွေနဲ့လည်းဆက်လက်ဆွေးနွေးသွားဖို့တိုက်တွန်းထားပါတယ်။မြန်မာနိုင်ငံမှာလူ့အခွင့်အရေးဆိုင်ရာမဟာမင်းကြီးယုံဖွင့်ခွင့်ကိုလည်းအဆိုပြုချက်မှာတိုက်တွန်းထားတယ်လို့ကုလသမဂ္ဂအနေနဲ့မြန်မာနိုင်ငံမှာ2016အတွက်ဆလဲကူညီဆောင်ရွက်ရမှာဒေါ်လာတသန်းကျော်ရထားဖို့ကိုလည်းဖော်ပြထားတာတွေ့ရပါတယ်။ဒီအဆိုပြုချက်ကိုလည်းခုလအတွင်းအထွေထွေညီလာခံကြီးကအတည်ပြုပေးရမှာဖြစ်ပါတယ်။2009ခုကစလို့ကုလသမဂ္ဂအတွင်းမှုချုပ်ရာထူးကိုစတင်ထမ်းဆောင်ခဲ့သူမစ္စတာဘန်ကီမွန်နဲ့ဒီနှစ်အတွင်းကုလသမဂ္ဂကရရှိခဲ့တဲ့အောင်မြင်မှုတွေကိုထောက်ပြခဲ့ရမှာအရေးကြီးဆုံးကတော့ရာသီဥတုပြောင်းလဲမှုနဲ့ပတ်သက်လို့ပဲရစ်မှာရရှိခဲ့တဲ့နိုင်ငံတကာသဘောတူညီမှုပဲဖြစ်ပါလေ။ဒီနှစ်အတွက်ကမ္ဘာကြီးအနေနဲ့အဆိုးရွားဆုံးရင်ဆိုင်ခဲ့တဲ့အချက်တွေနဲ့တစ်ခုကတော့ဆီးရီးယားပဋိပက္ခကြောင့်ဒုက္ခသည်တွေဒီနှစ်အတွင်းတိုးလာတဲ့အခြေအနေနဲ့ IS ဘိုကိုဟာရမ်အယ်ရှာဘပ်အဆရှိတဲ့အကြမ်းဖက်အုပ်စုတွေရဲ့ချင်းချောက်မှုတွေပင်ဖြစ်ပါလေ။မစ္စတာဘန်ကီမွန်အနေနဲ့2016မှာရာသီတက်တန်းကုန်ဆုံးမှဖြစ်တဲ့အတွက်ကြောင့်လေ ye niya ma sa tho nai bu kha nai bu twe le kula tamaka ni ne ye chin pi ni du dwe go inga ni ga be shao lwa sat tin kho yu ni bi phit par le shin